ကယောဂကူးစက်မှုတွေတိုးလာနေတဲ့မြန်မာနိုင်ငံနဲ့အင်ဒီနာချင်းထိုင်းနိုင်ငံကြားယောဂပြန့်ပွားမဲ့အန္တရာယ်ကိုထိန်းချုပ်တဲ့အနေနဲ့ကန့်သတ်မှုတွေတိုးမြင့်လာတာကြောင့်နေဆက်ကုံတွေရေးမှာထိခိုက်မှုတွေကြုံနေရတဲ့အကြောင်းပြောပြပါမယ်ကျွန်မကမအေးမှာပါအင်ဒီနာချင်းမြန်မာနိုင်ငံမှာကယောဂဖြစ်ပွားမှုနှုန်းတွေတိုးလာနေတာကြောင့်ထိုင်းနိုင်ငံမြောက်ပိုင်းမယ်ဆိုင်နဲ့ရှမ်းပြည်နယ်တာချီလိုက်ကြားဆက်သွယ်ထားတဲ့ချစ်ကြည်ရတာအမှတ်နှစ်ကနေဖြတ်တန်းသွားလာနေတဲ့မြန်မာကုန်တင်ကအရေးအတွက်ကို6စီးတာဖြတ်တန်းခွင့်ပြုဖို့ပြီးခဲ့တဲ့သတင်းပတ်ကပဲကန့်တက်လိုက်တာပါအရင်ကကန့်တက်ချက်မရှိဘဲဝင်ထွက်သွားလာခွင့်နေပေးထားခဲ့ပေမဲ့အခုအခါမှာတော့ထိုင်းဘက်ကတိတိတသားသားရှော့ချလိုက်ပြီးတဲ့နောက်မှာတော့မြန်မာဘက်ကလည်းအလားတူထိုင်းဘက်ကကုန်တင်က6စီးတာဝင်ခွင့်ပြုဖို့ပြန်လည်ကန့်တက်လိုက်ပါတယ်အပြန်အလှန်ကန့်သတ်ချက်တွေကြောင့်ကုန်သွယ်ရေးမှာထိခိုက်လာနေတဲ့အခြေအနေနဲ့ပတ်သက်လို့မနေ့တုန်းကတော့ထိုင်းနိုင်ငံကတ်ယောဂါထိန်းချုပ်ရေးအစည်းအဝေးမှာဆွေးနွေးသွားခဲ့ကြပါတယ်။လက်တလုံးထိုင်းမြန်မာနယ်စပ်မှာလှုပ်ဆောင်နေတဲ့ထိုင်းအစိုးရရဲ့ကန့်သတ်တားဆီးမှုတွေဟာမြန်မာနိုင်ငံတွင်းမှာပိုဆိုးလာနေတဲ့ကိုဗစ်ရောဂါပိုးထိုင်းဘက်ကိုပြန်ပွားကူးစက်လာမှာကိုကာကွယ်တဲ့အနေနဲ့လှုပ်ဆောင်နေရတာဖြစ်ပါတယ်။အခြေအနေပိုမဆိုးလာအောင်ထိုင်းဘက်ကကြိုတင်ကာကွယ်နေတာဖြစ်ပြီးနိုင်ငံနားလည်မှုလွှဲမှားတာတွေကိုပြည်လည်နိုင်ဖို့ကြိုးစားလှုပ်ဆောင်နေကြောင်းထိုင်းနိုင်ငံချင်းရိုင်ခရိုင်ဒုတိယအုပ်ချုပ်ရေးမှူးမစ္စတာကရီဖက်ပီချူဘူရာနီကထိုင်းဘာသာနဲ့ပြောဆိုသွားတာပါမြန်မာဘက်ကလာတဲ့ကားမောင်းသူကိုထိုင်းဘက်ကဖြန်မောင်းခွင့်မပေးတော့ဘဲထိုင်းဘက်ကကားမောင်းသူနဲ့လူချင်းလဲပြီးထိုင်းဘက်ကိုဝင်ရတော့မဲ့ထိုင်းနယ်စပ်အာဏာပိုင်တွေရဲ့ကန့်သတ်ချက်တွေကြောင့်ထိုင်းနိုင်ငံကနေတာချီလိုက်ဝင်မဲ့ကုန်စည်နဲ့ဆိုင်တုံးစီတင်ကားတွေအစီး600ကျော်မေဆိုင်ဘက်မှာပြိမိနေတာပါအခုလိုထိုင်းဘက်ကကန့်တက်မှုတွေများလာလို့တာချီလိအာနာပိုင်တွေဘက်ကလည်းထိုင်းဘက်ကဝင်လာတဲ့ထိုင်းနိုင်ငံသားနဲ့ကုန်စည်တွေကိုတားဆီးပိတ်ပင်တာတွေဖြစ်ခဲ့ပြီးတဲ့နောက်မြန်မာဘက်ကလည်းထိုင်းကုန်စည်ဖြတ်တန်းမှုကိုပိတ်ပင်ထားတဲ့အတွက်နယ်စပ်ကုန်သွယ်ရေးတနေ့ကိုဗတ်တမ်းပေါင်း100ကျော်ဆုံးရှုံးနေတာမှုတွေရှိနေကြောင်းထိုင်းနယ်စပ်ကုန်သွယ်တွေကဆိုပါတယ်ဒီကိစ္စကိုအမြန်ဆုံးပြေလည်အောင်ဖြေရှင်းပေးဖို့တက်ဆိုင်ရာအာနာပိုင်တွေကိုတောင်းဆိုနေကြောင်းထိုင်းသတင်းတွေမှာဖော်ပြနေတာပါမြန်မာနိုင်ငံမှာစက်တင်ဘာလဇန်ကစပြီးကိုဗစ် -19 ကပ်ရောဂါဖြစ်ပွားမှုနှုန်းမြင့်မားလာတဲ့အတွက်ထိုင်းဘက်ကလည်းစိုးရိမ်မှုတွေဖြစ်ပြီးနေဆက်မှာတန်ဆူးကျိုးတွေကာရာတွေလူဝင်လူထွက်တွေကိုဖမ်းဆီးတာတွေမြန်မာဘက်ကလာတဲ့ရေရွက်ပစ္စည်းတင်တဲ့ကားတွေကိုပိတ်လိုက်တာတွေလည်းရှိနေပါတယ်။အခုအခါမှာတော့ထိုင်းမြောက်ပိုင်းမှာနှစ်ဖက်တင်းမာတဲ့အခြေအနေဖြစ်သွားခဲ့ပါတယ်။ကျွန်မမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပို့နေတာပါ။